ရန်ကုန်မြို့မြန်မာငြိမ်းချမ်းစင်တာမှာကျင်းပတဲ့32ကြိမ်မြောက်အပြည်ပြည်ဆိုင်ရာငြိမ်းချမ်းရေးနေ့ထိမ့်မတ်အခမ်းအနားကိုပြည်ထောင်စုဝန်ကြီးတွေဖြစ်တဲ့ဦးခင်ဤဦးစိုးသိန်းနဲ့တိုင်းရင်းသားလက်နက်ကိုင်ကောင်ဆောင်တွေတက်ရောက်ခဲ့ကြပါတယ်။အဲ့ဒီအခမ်းအနားကိုပေးပို့တဲ့နိုင်ငံတော်သမ္မတဦးသိန်းစင်ရဲ့တောင်းဝန်လာမှာလူ့အဖွဲ့အစည်းအတွင်းမှာရှိတဲ့မတူကွဲပြားတဲ့အယူဝါဒတွေအတွေးခေါ်တွေကိုအပြန်လည်နားလည်လက်ခံပြီးအတူရှင်တွဲနေထိုင်နိုင်မှသာရေရှည်တည်တံ့တဲ့ငြိမ်းချမ်းရေးရရှိမှာဖြစ်တယ်လို့ဖော်ပြထားပါတယ်။ဒါအပြင်မြန်မာနိုင်ငံလွတ်လပ်ရေးရပြီးနောက်ပေါ်ပေါက်ခဲ့တဲ့နိုင်ငံရေးပြဿနာတွေကိုနိုင်ငံရေးနည်းလမ်းနဲ့မဖြေရှင်းနိုင်ခဲ့တာကြောင့်ဒီနေ့အချိန်အထိငြိမ်းချမ်းရေးရဲ့အနှစ်သာရကိုပြည်သူတွေမခံစားခဲ့ရကြောင်းလည်းပါရှိပါတယ်။အရက်ဘတ်လူမှုဖွဲ့စည်းတွေနဲ့လူငယ်ဖွဲ့စည်းတွေကလည်းအပြည်ပြည်ဆိုင်ရာငြိမ်းချမ်းရေးနေ့ထိမ့်မတ်ဖြင့်လမ်းလျှောက်ပွဲတွေ၊ဟောပြောပွဲတွေနဲ့ဖျော်ဖြေပွဲတွေကိုရန်ကုန်၊ရှမ်း၊ကချင်၊တလင်းသာရီ၊မွန်စတဲ့တိုင်းနယ်ပြည်နယ်တွေမှာကျင်းပကြပါတယ်။ရန်ကုန်မြို့လဲတန်းလန်းစုံနဲ့ကြက်ကဆန်ကွင်းမှာဆုရက်လုပ်ပြီးငြိမ်းချမ်းရေးလူထုချီတက်ပွဲကိုမနက်၈နာရီမှာစတင်ခဲ့ပါတယ်။အဲ့ဒီလမ်းလျှောက်ပွဲမှာပါဝင်ခဲ့တဲ့မတ်ဂျန်ဆန်ဟောင်းကငြိမ်းချမ်းရေးလုပ်ငန်းမှာလူငယ်တွေပါဝင်ဖို့လိုအပ်တယ်လို့ပြောပါတယ်
။အဲ့ဒီချိန်မှာငြိမ်းချမ်းရေးအတွက်လူငယ်တွေကဦးစီးဦးဆောင်ပြီးမှကြိုးစားတဲ့အခါမှာအများလည်းမြင်မယ်။အဲဒီကိုယ့်ရဲ့ဒီအနာဂတ်လူငယ်မျိုးဆက်သစ်တွေကပေါ့ဒီလိုမျိုးငြိမ်းချမ်းရေးလိုလားကြောင်းဒီလိုမျိုးတိုင်းပြည်မှာငြိမ်းချမ်းမှုရှိကြအောင်ပြဖို့ကြိုးစားနေရယ်ကြိုးစားနေတာကိုအခြားလူငယ်တွေလေဟိုမပောင်ဝင်သေးတဲ့လူငယ်တွေလည်းတော့ဝိုင်းပါမယ်တော့မှအားဖြစ်စေချင်တယ်အဲလူငယ်တွေဒီလိုလုံလာရဲဆိုတာအရင်နဲ့ကောင်းမှာအရင်တော့ဆိုကျွန်တော်တို့လူငယ်တွေဆိုဒီလောက်ထိတက်တက်ကြွကြပါမယ်တော့မတွေ့ရဘူးပေါ့နော
်လမ်းလျှောက်ဘွဲကိုဥဆောင်ပါဝင်ခဲ့သူမျိုးဆက်သစ်လူငယ်များ generation wave ကကိုပို့ပို့ကအခုလိုပြောပါတယ
်ဟောလူလူတွေရဲ့စိတ်ဝင်စားမှုလူလူတွေရဲ့ငြိမ်းချမ်းပေါ်သိမြင်မှုလူလူတွေရဲ့ experience ပေါ်အခြေအနေကိုသိမှုကတော့တနေ့ပို့ပြီးတော့မှဟိုပို့ပို့ပြီးတော့မြင်မာလာတာတော့ကျွန်တော်တွေ့ရတယ်လှုပ်ရှားမှုမှာပို့ပြီးတော့ပါဝင်လာတာကတော့ဒါနည်းနည်းတိုင်းတာခက်ပါတယ်လူတွေကတော့သူ့ရဲ့သူနေသူဟန်နဲ့ငြိမ်းချမ်းရေးကိုပုံစံမျိုးမျိုးနဲ့ပုံဖော်နေကြရရှိပါတယ
်အဲ့ဒီလမ်းလျှောက်ပွဲဟာအောင်ဆန်းအာဇာကွင်းတိဖြစ်ပြီးနိုင်ငံရေးအကျဉ်းသားဟောင်းတွေနဲ့ရုပ်ရှင်ဂီတအနုပညာရှင်တွေကငြိမ်းချမ်းရေးဘောလုံးပွဲကျင်းပခဲ့ကြတာဖြစ်ပါတယ်ပြည်တော်စုငြိမ်းချမ်းရေးလှုပ်ရှားမှုရပ်တန့်ပတ်အမည်နဲ့အမှုပညာရှင်တွေနဲ့အရက်ဖက်အဖွဲ့အစည်းတချို့ကပြီးခဲ့တဲ့စက်တင်ဘာလ15ရက်ကစပြီးရန်ကုန်မြို့အနှံ့ငြိမ်းချမ်းရေးသချင်းတွေနဲ့လှည့်လည်ဖျော်ဖြေတာတွေရှိခဲ့ပါတယ်။ကချင်ပြည်နယ်မုံမောက်မြို့နယ်မန်မုံကျေးရွာကသောတနာရောင်ကြီးကျောင်းတိုက်မှာရှမ်းလူငယ်ကွန်ရက်ကဦးဆောင်ပြီးအပြည်ပြည်ဆိုင်ရာငြိမ်းချမ်းရေးနေ့အခမ်းအနားကျင်းပခဲ့ပါတယ်။အခမ်းအနားနဲ့ပတ်သက်ပြီးရှမ်းလူငယ်ကွန်ရက်အဖွဲ့ဝင်နန်းဟန်ကအခုလိုပြောပါတယ်
။ဒီနေရာဒေသတိုင်းမှာလည်းကျွန်တော်ဆစ်တင်တာနဲ့ကြားနေရတဲ့အခါကျတော့ဒီအိတ်ဆမ်းမှုကြီးလေးပါဘူးနိုင်ငံရေးအတိအမြင်အားနည်းနေတဲ့အခါကျတော့အတိခပ်ရက်ဆက်လိုက်တော့ငင်းချမ်းဒီလိုတော့မြင်လာတယ်တကယ်တမ်းငင်းချမ်းနဲ့ပေါ့ငင်းစစ်မှန်နဲ့ငင်းချမ်းရေးဆိုတော့ဒီတဘာဝပတ်ဝန်းကျင်ဆိုင်ရာလှုပ်ရှားမှုတွေဒီမိုကရေစီလူထုလှုပ်ရှားမှုတွေပြည်ထောင်စုနဲ့ပတ်သက်တဲ့လှုပ်ရှားမှုတွေလှုပ်ရှားမှုမှန်တယ်အားလုံးချုပ်နှိမ့်ပြီးဆိုတော့မှစမောက်နိုင်တာတကယ်စစ်မှန်နဲ့ငင်းချမ်းရေးလို့ခေါ်ဆင်နိုင်တာပါ
အဲ့ဒီအခမ်းအနားကိုပြည်내လွတ်တော်ကိုယ်စားလှယ်နဲ့နိုင်ငံရေးပါတီကောင်ဆောင်တွေရှမ်းလူမှုအဖွဲ့အစည်းတွေနဲ့စစ်ဘေးဒုက္ခသည်တွေကလည်းတက်ရောက်ခဲ့တယ်လို့သိရပါတယ်။ရခိုင်ပြည်နယ်စစ်တွေမြို့မှာလည်းအမျိုးသမီးတွေရဲ့စုစည်းညီညွတ်မှုအားနဲ့ရေရှည်တည်တက်ပြီးတရားမျှတတဲ့ငြိမ်းချမ်းရေးကိုတိစောက်အံ့ဆိုတဲ့စာတမ်းမှာတူညီတိချက်တွေဝတ်ဆင်ပြီးအမျိုးသမီး900ခန်းကစီတန်းလမ်းလျှောက်ခဲ့ကြပါတယ်။အလားတူမြကြီးနာတောင်ကြီးတဝဲနဲ့မော်လမြိုင်မြို့တွေမှာလည်းလူငယ်အဖွဲ့အစည်းတွေကအပြည်ပြည်ဆိုင်ရာငြိမ်းချမ်းရေးနဲ့ထိမ့်မှန်ကြပြရွတ်ပွဲတည်သချင်းဖျော်ဖြေပွဲနဲ့လမ်းလျှောက်ပွဲတွေကျင်းပခဲ့ကြပါတယ်။32ကြိမ်မြောက်အပြည်ပြည်ဆိုင်ရာငြိမ်းချမ်းရေးနဲ့ဆောင်ပုံမှာငြိမ်းချမ်းရေးဟာလူတိုင်းရရှိခံစားသင့်တဲ့လူခွင့်ရတဲ့ရဖြစ်တယ်လို့ကုလသမဂ္ဂအထွေထွေညီလာခံရဲ့အကြေညာချက်မှာဖော်ပြထားပါတယ်ရှင်။ကျမစမ်းမော်အောင်ပါရန်ကုန်မြို့ကနေ RFA အတွက်ပေးပို့တာပါရှင်။